မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲဖြစ်ဖို့အတွက်လူတစုရဲ့အားထုတ်မှုနဲ့မရနိုင်ကြောင်းလူတို့နည်းနဲ့သာရနိုင်လိမ့်မယ်လို့ RFA ကဆက်သွယ်မေးမြန်းခဲ့တဲ့ပညာရှင်တွေနဲ့နိုင်ငံရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။ဒေါက်တာဂျင်းရှက်ဟာအကြမ်းမဖက်လှုပ်ရှားမှုနဲ့ပတ်သက်လို့ကမ္ဘာထိပ်တန်းသုတေသီဖြစ်ပါတယ်။ဒေါက်တာဂျင်းရှက်ဟာမြန်မာနိုင်ငံရေးနဲ့အကျွမ်းတဝင်ဖြစ်ဦးမကထိုင်းမှာနေဆက်မြန်မာနိုင်ငံရေးလှုပ်ရှားသူတွေကိုလည်းအကျမ်းမဖက်တိုက်ပွဲသဘောတရားနဲ့နီးနာတွေကိုတင်ကြားပေးခဲ့ဝူးသူဖြစ်ပါတယ်။အဲသူက RFA ကိုအခုလိုပြောပြပါတယ်
။ If things are really to change and to change permanently and the few people at the top cannot do that. It has to be done by people in the country who are able to.
အဲဒီတည်ရမယ်။အပြောင်းအလဲတွေကိုတကယ်ဖြစ်ရှင်နေဆိုရင်ထိတ်မှရှိတဲ့လူတစုကပဲလုပ်လို့မရနိုင်ပါဘူး။လူလူကြီးကိုယ်တိုင်ပါဝင်ဆောင်ရွက်ရမှာပါ။တိုင်းပြည်ကစီးပွားရေးလုပ်နေတဲ့လူတွေအစိုးရဝန်ထမ်းတွေတိုင်းပြည်ရဲ့ကုန်ထုတ်လုပ်ရေးတည်ယူပို့ဆောင်ရေးဆက်သွယ်ရေးကိစ္စတွေမှာအောက်ခြေကတာဝန်ယူနေသူတွေဒီလိုလူလူတွေပါဝင်အောင်ဆောင်ရွက်မှတာအပြောင်းအလဲဖြစ်မှာပါစစ်တပ်ခေါင်းဆောင်ပိုင်းနဲ့အတိုက်အခံခေါင်းဆောင်ပိုင်းတွေကပဲပြဿနာတွေကိုပြည်လည်အောင်ဖြေရှင်းဆောင်ရွက်ကြမှာပေါ့ဆိုတဲ့အမြင်နဲ့တော့ရေရှည်တည်တတ်မဲ့အပြောင်းအလဲတွေဖြစ်လာမှာမဟုတ်ပါဘူးလို့ဒေါက်တာဂျင်းရှက်ကပြောဆိုသွားတာပါထိုင်းနယ်စပ်အခြေစိုက် PDC ကနိုင်ငံရေးအန်တုမှုကော်မတီဟာအတိုက်ခံတွေအားလုံးလို့ပါဝင်ပြီးတော့ပြည်တွင်းမှာလူလူလှုပ်ရှားမှုတွေဖြစ်ပေါ်ရေးအတွက်အသိပညာနည်းပညာစတွေကိုဖြန့်ဝေတာလက်တွေ့လုပ်ငန်းဆောင်ရွက်နိုင်မှုအတွက်စီယုံနှုတ်စော်တာတွေကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်နိုင်ငံရေးအန်တုမှုကော်မတီရဲ့တာဝန်ခံဖြစ်သူကိုကျော်ကျော်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ
်ဒီနေ့ဗမာပြည်မှာဖြစ်နေတဲ့နိုင်ငံရေးအခြေအနေကကောင်းဆောင်ချင်းချင်းစီးချင်းထိုးရမယ်တိုက်ပွဲမဟုတ်ဘူးကြာအခြေတော့ဘယင်းဖြစ်စစ်တိုက်ကြသလိုပေါ့ဗျာဟိုဘက်ကဟာဆင်တကောင်နဲ့ဒီဘက်ကဆင်တရားဘယင်းတမားနဲ့ထွက်လာကတကယ်ကောင်းချင်းစီးချင်းထိုးနိုင်တဲ့လူကတိတ်ရှုံးတဲ့လူကအသိခံလိုက်ဆိုတဲ့ဟာမျိုးမဟုတ်ဘူးကြာဒီနေ့တိုက်ပွဲကအဲ့တော့အားနဲ့ဒုနဲ့ဒဲနဲ့အင်းနဲ့အားနဲ့တိုက်ရမယ်အဲ့ကြောင့်မလို့လူလူအားအရေးကြီးတယ်လူလူဒီကအဆုံးဖြတ်ဖြစ်တယ်လူလူမပါရနဲ့ဘာမှမလုပ်တော့ကိုနိုင်တဲ့ဝင်ကိုကိုထမ်းရမယ်လို့ကျွန်တော်တော့ဒီနေ့ဗမာပြည်မှာအကြောင်းလဲဖြစ်ဖို့ကနိုင်ငံရေးကောင်းဆောင်နေနိုင်ငံရေးပါတီတွေရဲ့ဟိုလှုပ်ရှားမှုတောင်းနဲ့မလုံလောက်တော့ဘူးလို့ကျွန်တော်ကထင်နေကြ
။နိုင်ငံရေးအန်တုမှုကော်မတီကတာဝန်ခံကိုကျော်ကျော်ပြောဆိုသွားတာပါ။ဗမာပြည်ကွန်မြူနတီပါတီဘကဘဟာ UG လို့ခေါ်တဲ့မြေအောက်လုပ်ငန်းမှာအစဉ်အလာကြီးမားပါတယ်။ဗမာပြည်ကွန်မြူနတီပါတီက2006ခုနှစ်မှာလဲလူလူလှုပ်ရှားမှုကိုဖော်ဆောင်ဖို့ကြိုးပမ်းနေတယ်လို့အတီလင်းကြေညာထားတာပါ။အဲဘာကဘာပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ရဲဘော်ဖိုးတန်ချောင်းကတော့မအဖကတွစ်စုံဆွေးနွေးအဖြေရှာရေးကိုညှင်းပယ်ပြီးတော့လူလူကိုဖိနှိပ်နေတာတွေဟာလူလူကိုအခြားနည်းမရှိတော့ဘူးအုံကြွကြတော့ထားချမှငါတို့ကတော့အပြုတ်ကျခံမယ်လို့အစိုးရဘက်ကပြောနေတယ်လို့ပဲလို့သူကဆိုပါတယ်ရဲဘော်ဖိုးတန်ချောင်းကပဲအခုလိုဆက်ပြောပြပါတယ
်ဒီအာဏာရှင်တွေအနေနဲ့တတ်မတော်ကိုအမိန်မပေးနိုင်တဲ့အခြေအနေရပ်ဖို့သူတို့စဉ်းစားကြမှာနီးနာကြမှာဖြစ်တယ်အဲ့လိုအဲ့လိုဖြစ်နေတာကနီးတုံနီးရှိတယ်လို့ကျွန်တော်တို့ထင်တယ်တခုကပါလဲဆိုတော့အတိုင်းတစ်ပါးကစစ်တပ်ကစစ်တိုက်လို့ဆင်ရှင်တဲ့အခါနံပါတ်2ကပြည်စင်းမှာတော်လှန်ရေးကအနိုင်ယူသွားတဲ့အခါနံပါတ်3ကလူထုအုံတောက်မှုကနေပြီးတော့တပ်မတော်အတွင်းမှာရှိတဲ့အမျိုးမျိုးရှိတဲ့အမြင်ကြီးကြီးနဲ့မျိုးချစ်ပြည်ချစ်တပ်မှုကြီးတွေကိုကြားထားအောင်လုပ်နိုင်လို့ရှိရင်ဒီသုံးမျိုးရှိပါတယ်အဲ့တော့ပထမနည်းဖြစ်တဲ့အတိုင်းတစ်ပါးကစစ်တပ်နဲ့စစ်တိုက်လို့ဆင်ရှင်နေဆိုပြီးဖြစ်အဲ့ဒါမျိုးကိုကျွန်တော်မလိုလားဘူးအခုကမှဟိုတိုင်းမှာလည်းဖြစ်ဖြစ်တာမျိုးဗမာပြည်နဲ့ဖြစ်ကျွန်တော်တိုင်းပြည်ကြားညက်ပြီးတော့ဒုက္ခရောက်ရမှာသူချင်းပြည်သူလူထုတို့တိုင်းပြည်ရဲ့စီးပွားရေးဖုတ်ဖို့ကြည်သွားမှလို့ထင်ဒါကျွန်တော်မဖြစ်စေချင်ဘူးအော်နံပါတ်1ဖြစ်တဲ့တော်လိုင်းကြီးတည့်ရဆိုတဲ့ဟာကလည်းအခုကမှမပြည့်စုံသေးဘူးလို့ထင်တယ်အတော်ကြီးကိုလှမ်းသေးတယ်အဲ့ဒီအတော်လေးပြင်ဆင်ကြရသေးဦးမှထင်တယ်နံပါတ်3ဖြစ်တဲ့တပ်မတော်တွေမှရှိတဲ့အမျိုးမျိုးရှိတဲ့အမြင်ကြည်လေးနဲ့မျိုးချစ်ပြည်တပ်မှုကြီးတွေကိုကြားထားနိုင်အောင်လို့ဒါဟာအဓိကကြလိမ့်မယ်လို့ထင်တယ်အဲ့သူတို့ကဘယ်လိုအခြေအနေမှာသူတို့ကြားထားနိုင်မှာလဲဆိုပြည်သူလူထုကြီးနဲ့ဝိုင်းပြီးနားချမှာပဲသူကြားသူသဘောပေါက်လာမှာသူတို့အခုလည်းသိတယ်ဒါပေမဲ့ပြည်သူလူထုကြီးမလှုပ်သေးဘူးသူတို့ဟာသူတို့ရဲ့ယက်တီချက်ကိုသူတို့မလှုပ်ရဘူးဒါကြောင့်မို့ကျွန်တော်ကပြည်သူလူထုနဲ့ဒီပုံပုံများကိုကြားထားအောင်လို့ပြီးတော့ကြောက်ရွံ့ကျွန်တော်တို့စိတ်အဆိုးရကိုသူလန့်ပြီးပြီပေါ့ဗျာ
ဒါကတော့ဘာကဘာပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖိုးတန်ချောင်းဖြစ်ပါတယ်ဒေါက်တာဆလိုင်းထွန်းတန်းဟာ2000ခုနှစ်ကရန်ကုန်မြို့တော်ခမရှိမှာတကူတော်ဆန္ဒပြလို့နားအဖက1900ကိုခံခဲ့ရသူပါ။အဲဒါပေမဲ့ထောင်ထဲမှာ18လနေပြီးတဲ့နောက်မှာဒေါက်တာဆလိုင်းထွန်းတန်းပြန်လွတ်လာခဲ့ပါတယ်။မကြာမီလပိုင်းတွေကစလို့ဒေါက်တာဆလိုင်းထွန်းတန်းဟာအမေရိကန်ပြည်တော်စုကိုထွက်လာခဲ့ပါတယ်။ အဲဒါပေမဲ့အသက်88နှစ်ရှိပြီဖြစ်တဲ့ဆရာကြီးဆလိုင်းထွန်းသန်းဟာအမေရိကန်မှာအခြေချမှာမဟုတ်ဖဲနဲ့မြန်မာနိုင်ငံကိုပြန်ပြီးတော့အကြမ်းဖက်ငြိမ်းချမ်းရေးနည်းနဲ့ဒီမိုကရေစီရေးအတွက်ဆက်လက်တိုက်ပွဲဝင်သွားမယ်လို့ပြောဆိုနေပါတယ်။အဲဒေါက်တာဆလိုင်းထွန်းသန်းကမြန်မာပြည်သူတွေကိုလည်းဒီမိုကရေစီတိုက်ပွဲမှာကိုယ်နဲ့မဆိုင်သလိုမနေကြဘဲတထောင်တနေရာကနေပါဝင်ပတ်သက်ကြရမယ်လို့တိုက်တွန်းပါတယ်
။ဒီမိုကရေစီဆိုတာကိုယ်ကလုပ်မှရတယ်။ကိုယ်မလုပ်ဖဲနဲ့ဘာမှမရဘူး။ဟိုကိုကမဲကလေးပေးပြီးလို့အားဒါကျွန်တော်တာဝန်ကျေပြီဆိုတဲ့ဥစ္စာဒါမှဖြစ်ဘူးကျွန်တော်နေ့စဉ်ဖြစ်ပျက်နေတဲ့ဥစ္စာတွေခင်ဗျာဥပဒေနဲ့ဈေးကြီးတယ်ဈေးချအောင်ဘာတွေကလုပ်တယ်မလဲအဲဒါမှမဟုတ်မှရံဖြစ်နေကြတယ်နောက်ရံမဖြစ်အောင်ကျွန်တော်ဘယ်လိုကြားရှိမလဲကိုယ်မှလိမ်လည်နေရတယ်ဒီလိမ်လည်မှုကမလိမ်လည်အောင်ကျွန်တော်ဘယ်လိုကြားမလဲအဲဒါကိုယ်ပါပါဝင်ပတ်သက်မှုကလိုနေတာအမှန်ပဲမပတ်သက်တဲ့ဘင်းထိုင်ရင်တခါအုံဖွားဆိုတာနဲ့တော့ဒီမိုကရေစီဖြစ်မလာဘူးအဲဒါကတော့စိတ်သာကြကိုကိုတိုင်းကပါဝင်ပတ်သက်မှာလိမ်လည်တဲ့နေရာမှာမလိမ်လည်အောင်ကိုပဲလို့လုပ်မလဲဆိုတော့ကိုတိုင်းကမလိမ်လည်စီခြင်းတဲ့လူတွေကဝိုင်းပြီးတော့ကျွန်တော်တို့ပါဝင်ရမယ်။ရံဖြစ်တဲ့နေရာမှာတကမဖြစ်အောင်မဖြစ်စေခြင်းနဲ့နည်းနဲ့အဲ့ဒါကိုကျွန်တော်တို့ကြံစပြီးတော့မှဒီမဖြစ်တဲ့အောင်နည်းတွေကိုကျွန်တော်တီထွင်ပြန်ဆနိုင်တဲ့ဥစ္စာအဲ့ဒါဟာလည်းပဲဒါဒီမိုကရေစီပဲ
။ဟုတ်ကဲ့ဆရာ
။ကိုတိုင်းကပါဝင်ရမယ်ဒါပဲ
။ဒီနေရာမှာပြောချင်တာကိုတိုင်းကပါဝင်ရမယ်ဆိုတော့မှန်ပါပြီ။ဒါပေမဲ့ကအဖိနှိမ်မှုကတိတ်ကြည့်နေတယ်ကိုရင်ပါဝင်တာနဲ့လားဆရာကြီးတော်မှဆွဲပြီးတော့1900နဲ့ချလိုက်တယ်အသက်88နှစ်ရှိတဲ့ဆရာကြီးကတော့မှအဲ့လိုမျိုးထောင်ချတယ်အတစ်ဖက်ကလည်းကိုရင်ပါဝင်နေဆိုတော့ political space လို့ခေါ်တယ်နိုင်ငံရေးလောက်ွက်မရှိရင်လည်းလောက်ရခက်တယ်လို့လူတွေကစင်ကြေပေးကြပါတယ်ဒါဝဆရာကြီးဘာများပြောချင်ပါလဲင
ါအဖဆိုတာကသူကအနာတင်းနေစီလေတင်းနေခြင်းနဲ့အတွက်ကြောင့်သူတင်းနေအောင်သူနီးမျိုးစုံနဲ့သူလှုပ်မယ်ဒီနေ့အဖကျွန်တော်တို့ဆိုကြပါစို့ဗျာကလောငယ်ဥတီဟာသူစက်တယ်ဗျာသူအများအားစက်နေမှာပဲကျွန်တော်တို့ကဘယ်လိုမှကျွန်တော်ပြောကြည့်ဦး။သို့တော့ကျွန်တော်တို့ကဟိုတန်တရားလဲနေတယ်။တနာဖာတင်ဖိနေလို့ကျွန်တော်ကြောက်တယ်ကြောက်လို့ကုသနာမပြောရဲဘူးသာနာမပြောရဲလို့ထပ်ပြီးပြီးနေတယ်။ထပ်ပြီးပြီးနေလို့ကျွန်တော်ကြောက်ရတယ်ကြောက်ရတယ်ပြောကျွန်တော်သာနာမပြောလဲနေတယ်။ဥမာအဖြစ်ခွေးကကျွန်တော်တို့ကိုလိုက်တယ်။လိုက်တဲ့အခါကျကျွန်တော်တို့ကကြေးမယ်။ကြေးလို့ရှိရင်ဘယ်လိုဖြစ်မလဲ။လိုက်မှာပဲအဲ့ဒီခွေးက။သို့တော့လည်းပဲခင်ဗျလမ်းဆုံးကူကျွန်တော်တို့ရောက်နေပြီ။လမ်းဆုံးရောက်နေတဲ့အတွက်ကြောင့်ပြန်ခဲ့မယ်။ကျုပ်ကိုကြိုက်တယ်အဲ့ဒီခွေးကအမိကုတ်ပြီးသူပြေးပါပဲအဲ့တော့ဘာထုတ်လဲလို့ပြောပေးစရာရှိတယ်သူတို့ကရည်သီးတွေဘာတွေကြိုက်လို့ရှိရင်ကျွန်တော်တို့ကဒီနေ့ကြီးတဲ့ဥစ္စာကြိုက်ရမှာလားမဟုတ်ပါဘူးအဲ့ဒီလက်တဲ့မျိုးမဟုတ်ဘူးလက်တဲ့တော့လက်တဲ့ပဲအင်မတန်ကောင်းတဲ့လက်တဲ့ကြိုက်ရမယ်အဲ့ဒါပါလေခွင့်လွှတ်ခြင်းနဲ့မေတ္တာတရားနဲ့ကျွန်တော်တို့ကြိုက်ရမယ်ဥမာအဖြစ်ကျွန်တော်တို့လူတုသံဃာအားကိုတမပဲဘုရားပခံနိုင်ဘူးပြည်တည်မင်းလည်းပြုတ်နိုင်တယ်အဲ့ဒါကိုကျွန်တော်ကယုတ်စာကိုပြည်သူလူထုအားလုံးကနားလည်စေကြတယ်။နော်ကျွန်တော်တို့ကတခါလုပ်မယ်ဆိုလို့ရှိရင်ဒီအစိုးရခံကိုမခနိုင်ဘူး။
ဟုတ်ကဲ့ခင်ဗျာ။
တော်တော်အဲ့လိုပြောတ
ာ။ဟုတ်ကဲ့ခင်ဗျာ။ဆရာကြီးဟာဒီနိုင်ငံရေးလောကမှာရောဒီကမ္ဘာမှာရောပေါ့လေထင်ရှားလာတာဟာတကူရောဆန္ဒပြပွဲနဲ့ထင်ရှားလာတာပါ။အခုဆရာကြီးပြောနေတဲ့ဟာတွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်တကူရောလှုပ်ရှားမှုကနေပြီးတော့လူထုပါပါတဲ့လှုပ်ရှားမှုကိုဆရာကြီးကတောင်းဆိုသလိုဖြစ်ပါတယ်။တကူရောလှုပ်ရှားမှုဆုံးဖြတ်ချက်ကနေပြီးတော့လူထုပါပါမယ်ဆိုတဲ့အမြင်မျိုးဖြစ်လာတာပြောင်းလဲလာတာဘာကြောင့်ပါလဲခင်ဗျာ
။ဒီလိုကြောက်လဲလာတာမဟုတ်ဘူးကျွန်တော်မှ။ကိုလင့်ကပြောခဲ့တဲ့လူထုလှုပ်ရှားမှုကအစတည်းကကျွန်တော်စိတ်ကမှရှိတယ်။သို့သောကျွန်တော်ကရှင်းရှင်းပြောမယ်ဆိုနားပါကအထင်ကြီးလွန်အားကြီးတယ်တကူတော့ဆန္ဒပြတော့ကဒါများဆန္ဒပြလို့ဆိုလို့ရှိရင်သူတို့လည်းပဲနားထောင်ပြီးတော့ကျွန်တော်စကားနားထောင်ပြီးတော့သူတို့လောက်ကင်တည်းရဲ့ညီသူအပေါ်မြစ်တာရှိလျက်ကျွန်တော်အဲ့လိုသူတို့နားအဖာကိုကျွန်တော်အထင်ကြီးပြီးတယ်ဒီလောက်ကြီးဆိုးပဲလို့ကျွန်တော်စိတ်ထဲမှာကျွန်တော်မယုံကြည်မိဘူးရှင်းရှင်းပြောမယ်ဆိုလို့ရှိရင်ဒါကျွန်တော်အပြည့်ကျွန်တော်ကလူတုပါမလူတုလောက်မှဖြစ်တယ်ဆိုတာတော့ကျွန်တော်ယုံကြည်တယ်တို့တော့လည်းဆန္ဒပြမှုအပြားစီဆိုရတော့ကဲဒီပါမောက္ခတယောက်ကတော့ဒီလိုပြောတယ်ဒီကတော့ကဲနည်းနည်းပါးပါးတော့စကားပြောကြည့်အောင်ပါညာအဲ့ဒါမျိုးများလာမလားလို့မလာဘူးကျွန်တော်ကလူတို့ကိုကျွန်တော်ဒုက္ခမပေးပဲနဲ့ကျွန်တော်တယောက်တည်းဒုက္ခလိုချင်တာဒီမှဦးဒီကအဲ့တော့ကူကတော့မရတော့ဘူးဆိုတော့ဥစ္စာကိုကျွန်တော်သိပြီအဲ့တော့ကျွန်တော်ငကောကယုံကြည်ပြီးသားဖြစ်တဲ့လူတို့နည်းနဲ့လုံမသားလျင်ဒီနာဖအစိုးရကနားလေတော့မယ်လို့ကျွန်တော်ဆိုတာကျွန်တော်ကသဘောပေါက်လာတယ်ဒါပဲ
ဒါကတော့ဒေါက်တာဆလိုင်းထွန်းသန်းပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ